ဒီမကြာခင်ကမှထောင်ဒဏ်6လနေပါကြာခံရပြီးပြန်လွတ်လာခဲ့တဲ့စကိုင်းတိုင်းတစ်အချောထက်ဆက်ယုံကအလုတ်သမားတွေဟာစကိုင်းတိုင်းဒေသကြီးအစိုးရယုံကိုတွားရောက်ပြီးဘဲဆက်ယုံကမှဝင်ရောက်အလုတ်လုပ်ခွင့်မရတဲ့အလုတ်သမား180ကျော်အရေးဝန်ကြီးချုပ်အနေနဲ့ဖြေရှင်းပေးဖို့အတွက်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ရဖို့ကြိုးစားရင်းလုံခြုံရေးတာဝန်ရှိသူတွေနဲ့နိုဝင်ဘာလ16ရက်နေ့မှာတင်မာမှုတွေဖြစ်ခဲ့ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
စကိုင်းတိုင်းစေချောတဲ့စေယုံကအလုသမားတွေဟာထောင်တန်းကြခံရပြီးတဲ့နောက်သူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးဖို့အတွက်အစိုးရတာဝန်ရှိသူတွေကိုဗုဒ္ဓဘူးနဲ့မှတွားရောက်တောင်းဆိုခဲ့ရမှာစကိုင်းတိုင်းဒေသကြီးအစိုးရရုံးရှိမှာပဲတင်းမာမှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ
်ဟုတ်ကဲ့ဗျာကျွန်တော်တို့တိုင်းရုံသွားတာအခုဒီကပိတ်စစ်ကြောင်းနဲ့ပတ်သက်ပြီးတော့ပေါ့ဟိုဒီအလုသမားတွေနောက်ကကြံခဲ့တဲ့အလုသမားတွေမှာဟိုအလုသမားခွင့်ချိုးဖို့ခံမှုတွေအများကြီးရှိတယ်ဗျာအဲ့အလားကအလုပ်ရှင်တွေဒီကစားအနာဝိုင်းအဖွဲ့အစည်းတွေကပူးပေါင်းပြီးတော့လုပ်တယ်လို့ကျွန်တော်တို့ကတင်ပြဆွဲပြပေးလို့ရတယ်။အဲ့ဒါကဘာကြောင့်ပြောလဲဆိုဒီအလုပ်သမားတွေကိုဗလက်လစ်ဆင်းသွင်းရတဲ့အလုပ်ရှင်ရနေပြီးတော့ဟိုတခြားဆက်ုံတွေလုံးဝလှုပ်ရှားလို့မရအောင်ဒီကိုသူကလှုပ်ထားတာပေါ့ဟုတ်ကဲ့။ဘုံမင်းရတာ182ယောက်ရှိပါတယ်ခင်ဗျာ။စကိုင်းမျိုးဟာဆိုရင်ဗဲဆက်ုံမဟုတ်လုံးဝလက်မခံတဲ့အနေထားမှာဖြစ်နေတယ်။တက်ကိုရဲစခန်းကနေပြီးတော့ကျွန်တော်တို့သူတို့ဖမ်းတဲ့အစီရင်တွေရဲ့ဟိုအလုပ်ရှင်ကထုတ်လိုက်တဲ့စင်းတွေပေါင်းပြီးတော့အလုပ်ရှင်တွေစီကိုအကုန်ဖြတ်ထားတယ်။အဲ့ဒီအလုပ်ရှင်ကနေတဲ့မန်နေဂျာတယောက်ကကျွန်တော်တို့အကြောင်းကြားပေးလို့ကျွန်တော်တို့ကသိရတာပေါ့အဲဒီကိစ္စတွေရဲ့အခြားဒီလုံခြုံရေးခွင့်ချိုးဖောက်ခံရမှုတွေနဲ့ဟိုကျွန်တော်တို့ဒီတိုင်းရေးဆိုရအနေနဲ့ဘလို့တောင်းရင်ဖြည့်ရှင်းပေးမယ်ဆိုတော့အဓိကကျွန်တော်တို့ကသွားမိတာခင်ဗျအဲကျွန်တော်တို့ကတူးပြန်တောင်းတယ်တူးပြန်မပေးတဲ့အတွက်၃နိုင်လောက်ဆောင်းတာမှာတူးပြန်လုံးဝမပေးဘူးဆိုတာသိရတဲ့အတွက်ကျွန်တော်တို့ကစိတ်ဆိုးတာနေတိုင်းတိုင်းတဲ့အခါမှာသူတို့ဖြန်ရဲတွေရောတိုင်းရဲတွေရောကျွန်တော်တို့အကြောင်းဆုံးချက်ခံရောက်လာမယ်ခင်ဗျအဲဖျားပေးပါတယ်မင်းတို့ဆန္ဒပြနေရလားခွင့်ရေးပါလားဆိုပြီးကျွန်တော်တို့မေးတယ်ခွင့်ရေးမပိုင်လို့ရှင်တော့ဖမ်းဆီးရမယ်ဆိုပြီးပြောတယ်ကျွန်တော်တို့ကရတယ်ဖမ်းမယ်ဆိုလို့လိုက်သွားမယ်လို့ပြောလိုက်တယ်ဟုတ်တွင်တယ်မှာသူကဒီလက်ရှိရောစာပဲတင်လာခဲ့လိုက်အဲတွေ့ခွင့်မရဘူးပထမတစ်ချိန်သွားတော့ကတွေ့ခွင့်မရအောင်မင်းပြန်လိုက်တော့မပြန်ဘူးဆိုတော့ဆက်ပြီးကြိုးစားမယ်ဆိုတော့ဖမ်းမယ်ဆိုတဲ့အနေထားဒီသူကပြောတယ
်သခိုင်းတိုင်းသိအချောတဲ့စက်ရုံမှာအလုလုကင်နေတဲ့အလုသမားတွေအနေနဲ့အလုရှင်ကအလုထုတ်ပြစ်လိုက်တာကြောင့်နှစ်လကြာစက်ရုံရှိမှအလုပြန်ရရေးတောင်းဆိုခဲ့ပြီးတဲ့နောက်အလုရှင်နဲ့အလုသမားဝန်ကြီးဌာနကဖြေရှင်းပေးတာတွေမရှိဘူးဆိုပြီးဧပြီလ29ရက်နေ့ကနေစပြီးနေပြည်တော်ကိုချီတက်ခဲ့တာပါဒီနောက်မှာတော့နေပြည်တော်ဝင်တက်ကုန်းမြို့မှာဖမ်းဆီးခံခဲ့ရပြီးပုံမှန်905ခခွေပါဝင်ပုံမှန်3ခုလောက်နဲ့တရားစွဲဆိုက6လနီးပါးကြာထိမ့်သိမ်းခံခဲ့ရပြီးဒီလ17ရက်နေ့ကမှပြန်လည်လွတ်မြောက်လာခဲ့ပါတယ်သူတို့အနေနဲ့စကိုင်းတိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံခွင့်ရဖို့ကြိုးစားခဲ့ပေမဲ့စီပင်သားရဲဝန်ကြီးနဲ့သာတွေ့ခွင့်ရခဲ့ပြီးသူတို့ရဲ့ပြောဆိုချက်တွေကိုတင်ပြပေးမယ်လို့သာအဖြေထွက်ခဲ့တယ်လို့ဆိုပါတယ်
တရင်စီကြောင့်မထွက်ခင်ကကျွန်တော်ဝင်ကြီးကျောင်းနဲ့တွေ့ပြီးပြောထားတဲ့အရာရှိပါတယ်ခင်ဗျ။အဲဘာလို့လဲဆိုတော့ဒီအလုရှင်ကဆောင်းချုပ်ချိုးပေါက်တယ်။ချိုးပေါက်တဲ့အလုရှင်ကိုဟိုဘယ်လိုရေးယူမလဲဆိုတော့သူကဒီအလုသမားဥပဒေမှာပါတဲ့ပုံမှန်50တင်းနဲ့ရေးယူပေးမယ်လို့ဆိုပြီးပြောထားရှိတယ်ဗျ။အဲအဲပြောထားရှိတဲ့နေရာမှာဒီနေ့ဒီချိန်ထိကျွန်တော်တို့6လကျော်6လနေပါကြာတဲ့အချိန်ထိဒုံတရားဘာမှတိုးတက်မှုမရှိတဲ့အတွက်ကျွန်တော်တို့ကဝင်ကြီးချုပ်ဒေါက်တာမြင့်နိုင်ရတော့ဟိုဗလာကြီးပွဲနဲ့မားလက်တဲ့အတွက်တွေ့လို့မရနိုင်ဘူး။အစီအစဉ်တိုင်းဝင်ကြီးတော်ရှိတယ်ဝင်ပြတော်ပြီးတော့ပြောလိုက်ပါလို့သူကပြောခဲ့တယ်ကျွန်တော်တို့ကအစီအစဉ်တိုင်းဝင်ကြီးကိုကျွန်တော်တို့အသောက်တွေ့ရတာအဲအစီအစဉ်တိုင်းဝင်ကြီးပါတယ်ဒီနောက်ကျတော့ဒီတိုင်းဒေသကြီးကလူသမားဥရစီစီဌာနလူတွေပါတယ်ပေါ့ကျွန်내ဥရစီကြာရှိနေပါတယ်အဲတော့သူကဒီကျွန်တော်တို့နဲ့ဆွေးနွေးခဲ့ပြောပြတဲ့အချက်လက်တွေကိုသူကရှင်းသွားတယ်ပြီးတော့ဝင်ကြီးချုပ်ကိုတင်ပြပေးမယ်လို့ပြောတယ်ဟိုထက်ပြီးတော့ညစ်သားချက်ထုတ်ပြီးတော့ကျွန်တော်တို့ကအကြောင်းပြန်ပေးမယ်လို့ပဲပြောတယ်ခင်ဗျာ
မြန်မာပြည်မှာအစိုးရတည်တက်လာပြီးတဲ့နောက်မှာတော့အခုချိန်ထိအလုသမားရေးရာ policy တွေကိုတိတိကျကျချမှတ်နိုင်တာတွေအားနည်းနေသေးတာအလုသမားခွင့်ရေးချိုးဖောက်ခံရမှုတွေရှိနေသေးတာအလုရှင်တွေဘက်ကနှစ်ဖက်သဘောတူစာချုပ်တွေချိုးဖောက်တဲ့အခါမှာလည်းအရေးယူမှုတွေကထိရောက်မှုမရှိတာတွေရှိနေသေးတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကဝေဖန်နေကြတာပါဒီအတွက်အရင်အစိုးရလက်ထက်မှာလိုပဲအလုသမားပြဿနာတွေဟာပေါ်ပေါက်နေစေဖြစ်တယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်